ကယားပြည်နယ်ဒီမော့ဆိုမြို့နယ်တွေကဒီမော့ဆိုမြို့မှာရဲစခန်းနဲ့ငွေတောင်၁၀ဘတ်မှာတော့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားဒီကနေ့ဖေဖော်ဝါရီလ၁၀ရက်နေ့မနက်ပိုင်းကတိုက်ပွဲပြင်းထန်ခဲ့ပါတယ်။မနက်၄နာရီအချိန်ကလည်းစစ်ပြေးဒုက္ခသည်တွေခိုလုံနေတဲ့ယာယီစခန်းတစ်ခုပေါ်ကိုလက်နက်ကြီးကြီးကျလို့အရက်သားပြည်သူတဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီမော့ဆိုဘက်ကအခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်
။ဒီကနေ့ဖေဖော်ဝါရီလ၁၀ရက်မနက်၃နာရီလောက်မှာဒီမော့ဆိုမြို့နယ်အတွင်းမြလဲကျေးရွာနာကစစ်ပြေးဒုက္ခသည်တွေပုန်းခိုနေတဲ့ယာယီစခန်းတစ်ခုကိုစစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လာလို့အရက်သားပြည်သူတဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။လက်နက်ကြီးတွေနဲ့လှမ်းပစ်နေတဲ့အတွက်ဒုက္ခသည်တွေပေးလို့ရနေရာတွေကိုချက်ပြီးတော့ပြောင်းခဲ့ကြပါတယ်။မနက်ပိုင်း6နာရီကျော်လောက်ရောက်ချိန်မှာတော့ဒီမော့ဆိုမြို့မှရဲစခန်းနဲ့ငွေတောင်စဲဘက်မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲပြင်းထန်ခဲ့တယ်လို့ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
။မနေ့ကတော့မနေ့တော့တိုက်ပွဲတော့မရှိရဒါပေမဲ့စစ်ကောင်စီထက်အနေပေါ့နော်ဒီလက်နဲ့ကြီးကြီးလေးဆက်လက်ဆက်နမလည်းထူလာတယ်ကွာဒီစီဒီချောင်းနေတဲ့နေရာမှာလည်းအနည်းထူလာတော့ဆိုလိုသူတက်ပြီးရေပေါ့နော်ရေပြမ55နာရီနောက်ရှိတဲ့ဒီဆော့မီတာပြီးထိခိုက်တန်ရရထားတာရှိလေတိုက်ပွဲတော့မနေ့6နိုင်ခကျော်လောက်မှာပဲစတာပေါ့နော်ဒီခုနိုင်ခွဲခကျော်လောက်မှာပြီးတော့ရပေါ့နော်တိုက်ပွဲကနှစ်ခုတော့ရှိတိုက်ပွဲမှာတော့ဒီမျိုးဆိုမြို့မရဲစခန်းမှာနိုင်ဒီစင်ကြီးတော်ဆက်မှာပေါ့နော်နည်းနည်းရှိတယ်တိုက်ပွဲပြင်းထန်တော့ဒီမြို့မရဲကောင်းတော့နော်ဒီမစင်းမြန်မာရဲစခန်းမှာတိုက်ပွဲပြင်းထန်နေကြလူခုရဖြစ်တယ်
တိုက်ပွဲအတွင်းမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်က3ဦးဒဏ်ရာအနည်းငယ်ရရှိခဲ့ပြီးစစ်ကောင်စီဘက်ကတော့အကြဆုံးကိုမသိရသေးဘူးလို့ပြောပါရယ်တိုက်ပွဲတွေဖြစ်နေတဲ့နေရာတဝိုက်စစ်ကောင်စီကတပ်ဆွဲလှုပ်ရှားနေတဲ့ဘက်မှာဒီနေ့နေ့ကင်းလောက်ကနေအိမ်တွေမီးလောင်နေတာတွေ့ရတယ်လို့မျက်မြင်ဒေသခံတဦးကပြောပါရယ်
မီးလောင်တာတော့ဟိုလောင်ဖက်နဲ့ဖြေးရတယ်နောက်ပြီးတော့ဒီဟိုဖိတ်ပေါ့နော်ဟိုဖိတ်တဲ့နယ်ဖြေးရတယ်နောက်မိုင်လည်းဖက်နဲ့ဖြေးရတယ်ကြဟုတ်အဝေးနဲ့လမ်းမြင်နေရတာကြ3-4လတော့ရှိတယ်ကြဟုတ်အော်ဖိုက်ဘောဖြစ်နေရလို့တော့မဟုတ်ဘူးပေါ့နော်ဒီလက်နဲ့ဆက်လဲမနေ့တောင်းတဲ့လမ်းမှာဆိုလက်နဲ့ကြီးနေကြတယ်ပြစ်ခတ်တော့ရှိတယ်ကြဟုတ်မိုးကင်းဖက်နေမှာတိုက်ကြစားဖြစ်တယ်ကြအဲ့ဒီမနေ့တောင်းတဲ့လောက်ကကျေရံတန်ပြတ်ဆတ်နေကြပါတော့အဲ့ဒီကလည်းကစစ်ဆောင်စခန်းထဲမှာလက်နဲ့ကြည့်တော့ကြားလာပါတော့အဲ့ဒီမျိုးကြားလာတော့မှန်လို့လည်းရတော့ဖြိခိုက်တယ်ရရတော့တယ်ပေါ့နော်
မီးလောင်မှုအတွင်းဘလောက်ပြက်စီးဆုံးရှုံးတယ်လဲဆိုတာအတိအကျမသိရသေးပါဘူးပြည်သူ့ကာကွယ်ရေးအဖွဲ့တွေလှုပ်ရှားတဲ့ဒီမော့ဆိုမြို့နယ်ထဲမှာပြည်သူတွေရှိတဲ့ဘက်အထူးသဖြင့်စစ်ပေးဆောင်ဒုက္ခသည်တွေရှိရာဘက်တွေကိုစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့မကြမစာပစ်ခတ်တဲ့အတွက်စစ်ပြေးဒုက္ခသည်တွေထိတ်လန့်ကြောက်ရွံ့နေကြရတယ်လို့ဒေသခံတွေကပြောပါရယ်အခုဆိုရင်လေကြောင်းတိုက်ခိုက်မှုတွေပါလှုပ်လာတယ်လို့ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ပြည်ညာရေးတာဝန်ခံကပြောပါရယ်
နောက်ကန်ကျတော့ဒီလိုစီလီယံနဲ့အလုံးစုံတုံးလာတယ်ပေါ့နော်တိုက်ပွဲနဲ့ဖြစ်တယ်နဲ့ဒီရဟယင်ကြီးနောက်ပြီးတော့ဂျက်လီယံကြီးတုံးလာတာများတယ်နောက်ပြီးတော့ဒီလက်နဲ့ကြီးရလဲဟိုလက်နဲ့ထူဆောင်တဲ့ဟာကြီးပေါ့နော်အရင်ကမတွေ့ထူတဲ့လက်နဲ့ကြီးတွေလည်းဒီလိုရပါရခါထုတ်လာတာတော့ရှိတယ်ဒီတိုက်ပွဲမဖြစ်ဘဲနဲ့ခဏပြောတဲ့လူမျိုးကပေါ့ဒီကြီးလေးဆောင်ရှိနေတဲ့နေရာမှာဟိုဒီမောင်းပြီးတော့လက်နဲ့ကြီးနဲ့နောက်ထုတ်ပြီးဒါပြီးခါစစ်စစ်လောက်လာတယ်ပေါ့နော်အရင်ကလူမျိုးမဟုတ်တော့ပေါ့ဒါလက်နဲ့ထူချတဲ့ချက်တွေပေါ့နော်
ဒီမော့ဆိုမြို့နယ်အတွင်းစစ်ကောင်စီတပ်တွေကနေရာတော်များများမှာကင်းမုံတွေချလှုပ်ရှားနေပြီးမကြာခဏထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ကရင်ပြည်ပပေါင်းတပ်ဖွဲ့တွေနဲ့မကြာမကြာတိုက်ပွဲဖြစ်နေပါရဲ့ရှင်